မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ဖို့ရောက်လာကြတဲ့ចောင်းသားတွေအပါအဝင်ဘာကသများအဖွဲ့ချုပ်ကចောင်းသား5ဦးဟာရန်ကုန်မြို့ဘူရောင်မြို့နယ်42လမ်းထိပ်မှာစနေနေ့ညကမျက်နှာကအရိုက်ခံရပြီးတဲ့နောက်ចောင်းသားတချို့အတွင်းလူနာဖြစ်ကုသခံရကြောင်းသတင်းရရှိပါတယ်။ထိုင်းချီဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ဘာကတများအဖွဲ့ချုပ်ဝင်တွေဖြစ်တဲ့ចောင်းသားတွေဟာနိုင်ငံရေးအရဆွေးနွေးညှင်းခုံပြီးအပြန်ဗုဒ္ဓဘာသာမြို့နယ်42လမ်းအောက်ဘလောက်ကိုအရောက်အင်အား30ခန့်ပါဝင်တဲ့လူအုပ်ကြီးကရိုက်နဲ့ထိုးချိတ်ပြီးအုံနီခဲတွေနဲ့ပစ်ခတ်ခဲ့တာဆိုပြီးចောင်းသားတွေကဆိုပါတယ်ဒီအတွက်အမျိုးသားယဉ်ကျေးမှုနဲ့အမှုပညာတက္ကသိုလ်တတိယနှစ်ကျောင်းသားကိုအောင်တောင်းဦးကတော့ရန်ကုန်စေယုံကြီးမှာအတွင်းလူနာဖြစ်စေဝါကုသခံရသလိုတခြားကျောင်းသားတွေလည်းထိခိုက်ဒဏ်ရာများရရှိခဲ့ကြောင်းရိုက်နှက်ခံရတဲ့ကျောင်းသား၅ဦးထဲမှာပါဝင်တဲ့ဘာကတများအဖွဲ့ချုပ်ဝင်ကိုထက်လင်းကဆိုပါတယ်
။နေရာဟာမဟုတ်ကောင်းကွဲသွားတယ်ကောင်းကွဲသွားပြီးတော့သူကသူ့ကောင်းကိုယူအပ်သွားတယ်အဲ့တော့ဟိုအုံနောက်နဲ့အဲဒီမှာကျွန်တော်တို့မင်းကြီးကအရေးပေါ်ပြင်နေတင်နေရတယ်။ဟုတ်တန်းကြောင်လာနေကျွန်တော်42လမ်းနဲ့အရောက်မှာအရိုက်ခံသောတာတရားကအော်လိုက်တဲ့အခြေကြီးပေါ့လေအဲအဲ့လိုအခြေကြီးအော်လိုက်တဲ့ဟိုဘေးကကျောင်းသားတွေကမဟုတ်ဘူးဝိုင်းချင်းနေအဲဝိုင်းချင်းအလုံးပေါင်း5ယောက်ပေါ့လေ5ယောက်တည်းမတယောက်ကတော့ internet 2ယောက်ကမဟုတ်ဘူးဝိုင်းချင်းနေဝိုင်းချင်းကြောင့်ဟိုအဲဟိုကမအော်တော့မော်တော့ပဲနေသူနားရှိ20တလန်ဒီတော့ရောက်တဲ့ခါမှာနောက်ကလူအုပ်လိုက်ကြီးကသူအဲဆဲတာမင်းတို့လောက်ပါပါလာညာလာအော်ပြီးတော့မပြေးနဲ့လို့ဆိုတော့သူအုပ်ကအနောက်ကဟိုကျွန်တော်တို့ရှင်းပြပေးရသေးအောင်ဆိုတော့လက်မခံမင်းနဲ့စပြုံးဝင်ရိုက်သူကအုပ်နေခဲ့တယ်လို့မြင်လိုက်တယ်တနေ့နောက်ပိုင်းတော့သူတို့တုံးလေးပါန်ပါမှာပေါ့ဒါပေမဲ့ကျွန်တော်တို့ကအဲကောင်းထုတ်ထားလိုက်တဲ့ခါကျတော့ဘာမှမမြင်တော့
ကိုအောင်တောင်းကပါဝင်ရိုက်နှက်ခံရသူတွေကတော့ကွန်ပျူတာတက္ကသိုလ်မောင်ရပထမနှစ်ကျောင်းသားကိုဟိန်းနေစော်နဲ့ကိုကျော်စွာလင်းကိုဗစ်တာကိုထက်လင်းတို့ဖြစ်ပြီးသူတို့ကတော့မျက်နာမှာဖူးရောင်ဒဏ်ရာတွေနဲ့ကြောနဲ့ရင်ဘတ်တွေမှာအညိုမဲဆွဲဒဏ်ရာများရခဲ့ပြီးအရေးပေါ်စိတ်ယုံတင်ထားရတဲ့ကိုအောင်တောင်းကတော့မျက်နာမှာပြက်ရှက်ဒဏ်ရာတွေခြေလက်တွေမှာအညိုမဲဆွဲဒဏ်ရာတွေနဲ့ဥကောင်းမှာပြင်းထန်တဲ့ဒဏ်ရာရရှိတာကြောင့်ဥကောင်းကအက်ကွဲပြီးရန်ကုန်စေယုံကြီးအုံနောက်နဲ့အာရုံရောဌာနမှာကုသခံနေရတယ်လို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့ရတဲ့ဗိုလ်ထောင်မြို့နယ်42လမ်းထဲမှာနေမျိုးကနေကြောင်းလာတက်တဲ့ကြောင်းသားတွေအင်ကားနေကြပြီးအခုအခါမှာတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်တဲ့တပိတ်အတွက်လာကြတဲ့နေမျိုးအသီးသီးကကြောင်းသားတွေရောက်နေချိန်မှာပြည်သူနဲ့ကြောင်းသားတွေကိုရန်တိုက်ပေးတဲ့ပုံစံမျိုးကြုံရတယ်ဆိုပြီးဘာကတများအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းသွေးတက်ကဆိုပါတယ်ဒီအတွက်ကျောင်းသားတွေကိုရိုက်နှက်ခဲ့သူတွေကိုတေချာစုံစမ်းပေးဖို့ yes ခန်းမှာအမှုဖွင့်ခဲ့တယ်လို့လည်းပြောပါတယ်
။ဖြစ်သွားတဲ့နေသားပေါ်မှာခိုင်ခိုင်ရင်ခံရတဲ့ကျောင်းသားတွေကိုနောက်ဘိကဝင်းကျင်ကလူတွေကိုလည်းကျွန်တော်လိုက်မေးတယ်။နောက်အဲဒီရေကောင်းဥစားကိုလည်းမေးပါလို့အဲ့လိုမေးတဲ့အချိန်မှာကျွန်တော်ဘာတော်တည်ရလဲဆိုတော့အဲ့ထဲမှာရဲရရှိနေနေရက်ကြည့်နေတာဒီနေရင်းနေရင်းရဲဝိုင်းရနေတော့ရက်ကြည့်နေတာနောက်ဟိုမင်းတို့စေတဲ့အဖွဲ့အစည်းရကွာဆိုပြီးမျိုးပြောတာမိမိပြီးချိုးတာအဲ့လိုမျိုးဟိုလုတ်တဲ့ပုံစံတွေကဒီကတာမန်ရင်ဖြစ်တာမဟုတ်ဘူးပြောတာမန်ဒီရက်ွက်ထဲမှာစူပူတောင်းချမ်းနေလို့ရက်ွက်သားတွေကမခံနိုင်ပဲဝင်ပြီးတော့ဟိုရိုက်ပါတယ်ဆိုတဲ့ပုံစံမျိုးချိုးပြီးတော့ပြည်သူနဲ့ကျွန်တော်တို့လှည့်တိုက်တာဖြစ်ပေမဲ့ဒီဟိုဟာဥဆောင်ပြီးတော့ချိုးကြရိုက်ကြတဲ့လူတွေရဲ့ပါဇက်ကထွက်လာတဲ့စကားတည်းရဖြစ်နေနေသားရဒါတမင်ကိုလုတ်တာရက်60ပြီမှာပဲတိုက်တိုက်ဆိုင်ဆိုင်ဒီလိုဖြစ်လာတယ်ကျွန်တော်တို့ကပြောလိုက်ပါတယ်ဒီဖြစ်စဉ်ကိုကျွန်တော်တို့အမှုဖွင့်မယ်ဆိုရဲရလည်းလက်ခံပါတယ်ပုံမှန်၄ခုနဲ့အမှုဖွင့်ထားတယ
်မြန်မာနိုင်ငံကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ကြတဲ့ဘာကသများအဖွဲ့ချုပ်ဝင်တွေအများစုဥဆောင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကတော့အမျိုးသားပညာရေးဥပဒေပါအချက်အလက်တွေကိုလက်မခံနိုင်တာကြောင့်အစိုးရအနေနဲ့သူတို့နဲ့ရက်ပေါင်း60အတွင်းတရားဝင်ဆွေးနွေးဖို့အတွက်ပြောဆိုထားတာပါ။တောက်ကြနေကတော့ရက်ပေါင်း60ပြည့်ခဲ့ပြီးဆွေးနွေးမှုတွေမရှိတဲ့အတွက်တပိတ်တိုက်ပွဲတွေကိုမန္တလေးမြို့ကနေစတင်လှုပ်ရှားမှာဖြစ်ကြောင်းနဲ့မြန်မာတနိုင်ငံလုံးမှာရှိတဲ့ကျောင်းသားတို့တရက်လုံးပူးပေါင်းချီတက်ပြီး15ရက်အတွင်းရန်ကုန်မြို့မှာတပိတ်စခန်းဖွင့်သွားမှာဖြစ်ကြောင်းစနေနေ့မှာပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်အစိုးရကတော့ဤဥပဒေအစ်စ်မှာပြင်ဆင်ဖို့အတွက်နိုင်ငံပိုင်သတင်းတွေကနေသဖြင့်ကျောင်းသားတွေကိုပြောဆိုထားပြီးတက္ကသိုလ်အသီးသီးမှာတက္ကသိုလ်ကျောင်းသားယူနီယံတွေကိုအလင်းမြန်ဖွဲ့စည်းနေတာတွေလည်းရှိနေပါတယ်။ဘာကတာများအဖွဲ့ချုပ်ကတော့မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိတဲ့အတွက်လွတ်လပ်တဲ့ကျောင်းသားသမဂ္ဂတွေဖွဲ့စည်းခွင့်ကိုသာတောင်းဆိုထားပြီးကျောင်းသားယူနီယံဖွဲ့စည်းနေကြတဲ့ကျောင်းသားတွေကိုလည်းစီးရုံးလှုပ်ရှားသွားမှာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။